ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ထိမှလက်ထပ်တာမလုပ်ရဘူးလို့ပြည်ပြင်တမ်းမြင်ထားတဲ့ကြားမှာပဲအဲဒီလိုလက်ထပ်ပေါင်းစင်တာတွေဆက်ရှိနေပါတယ်။အခုနောက်ဆုံးဖြစ်ရတဲ့ခုမှဆိုရင်အသက်20ရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိုဝိုက်ဖိုစင်ကအသက်16နှစ်ရွယ်ရိုဟင်ဂျာလူသမီးရာဖီဇာနဲ့အာဏာပိုင်တွေမသိအောင်လွန်ခဲ့တဲ့တစ်လကလက်ထပ်ထားခဲ့တယ်လို့ဂျူဝဲရဲ့ဇာတိစင်ဂယ်မျိုးရဲတပ်ဖွဲ့ကပြောပါတယ်။ရာဖီဇာနဲ့သူရဲ့မိဘတွေဟာစင်ဂယ်မျိုးကမွတ်စလင်ဘာသာရေးဆရာတူအိမ်မှာခိုးလုံနေကြတာပါ။သူတို့လက်ထပ်ထားတာကိုရဲကတီးသွားပြီးနောက်မှာတော့ရာဗီဇာနဲ့သူမိဘတွေကိုစင်ကဲမျိုးကနေကီလိုမီတာ650ဝေးတဲ့ခေါက်ဆက်ပဇားကဒုက္ခသည်စခန်းကိုပို့လိုက်ပါတယ်။ဂျူဝဲဟာရာဗီဇာနောက်ကိုလိုက်သွားပြီးဒုက္ခသည်စခန်းတစ်ခုပြီးတစ်ခုလိုက်ရှာခဲ့ပြီးတဲ့နောက်ဆုံးမှာပြန်တွေ့ပြီးလက်ထပ်လိုက်ကြတယ်လို့ဒါကာထရီဘျူးသတင်းဌာနကရေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ဖို့အတွက်ဒုက္ခသည်တွေကနိုင်ငံသားတွေကိုလက်ထပ်ယူမှာကိုအစိုးရကစိုးရိမ်နေကြောင်း2014ခုနှစ်မှာဥပဒေထုတ်ပြီးပြည်ပင်တားမြစ်ထားတာပါ။ဒါပေမဲ့လည်းဂျူဝဲရဲ့မိသားစုကတော့သူတို့တားလို့တာကိုလက်ခံပြီးဒါဟာချစ်ချင်းမေတ္တာသက်သက်ဖြစ်ပြီးနိုင်ငံသားဖြစ်ဖို့ဆိုတာနဲ့မဆိုင်ဘူးလို့ပြောပါတယ်။ခရီးယံဘာသာဝင်တွေနဲ့တခြားဘာသာဝင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလက်ထပ်လို့ရရင်ရိုဟင်ဂျာတယောက်ကိုကျွန်တော်သားလက်ထပ်တာပါများမှားလို့လေဘင်္ဂလားဒေ့ရှ်မှာလာပြီးခိုးလုံနေတဲ့မွတ်စလင်တူကိုသူကလက်ထပ်လိုက်တာပဲလို့ဂျူဝဲရဲ့ဖခင်ဘာဘူးဟူစိန်က AFP သတင်းဌာနကိုပြောပါတယ်။